အခမ်းအနားမှာနာယကဦးတင်ဦးကမြန်မာပြည်သူပြည်သားတွေအားလုံးအတွက်အခုလိုနှစ်သက်ကူစကားပြောကြပါတယ
်1989ကနေ1988ပြောင်းပြီပေါ့ပြောကြတာတဲ့အတိုင်းအမှန်ကောင်းတဲ့အပြောင်းအလဲတစ်ခုဖြစ်အောင်ဆိုပြီးတော့ဆောင်ရွက်လာခဲ့ကြတာအခုတော့အချိန်နေရသက်သက်အရာရာမှာကြည်ရတာတော့အပြောင်းအလဲတစ်ခုတော့ဆက်လက်ပြောင်းနေပြည်နယ်ဖြစ်တဲ့တွင်မလို့လာမဲ့1988ခုနှစ်ကလည်းပဲဒီလိုအရှင်ဝါအကောင့်တွေကိုယူပြီးတော့ကပြောင်းလဲသွားနေအောင်ပေါ့တိုင်းသားများအားလုံးနဲ့တကွအားလုံးပြည်သူလူထုအားလုံးပေါ့ငြင်းချမ်းနဲ့ငြင်းချမ်းရေးကိုရောက်နေအောင်ပေါ့အားရပုံပြီးတော့ဖြည့်လို့ညင်တို့နိုင်မဲ့စိတ်တဆေရာတွေနဲ့တိုင်းပြည်သူပြည်သားအလုံးတရားလုံးကလွန်ရမ်းတယ်ညင်ညာရေးအရာအဲ့ဒီလိုဆောင်းနေစောဖြစ်နေအောင်ဖြစ်ပါစေလို့ဆိုတော့ပါတယ်
ဒဂုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တက်တက်ခိုင်ကပြည်သူတွေနဲ့တပ်မတော်သားတွေစီလုံးညီညွတ်စွာပူးပေါင်းလှုပ်ဆောင်နိုင်ပါစေဆိုပြီးစုတောင်းစကားပြောခဲ့ကြပါတယ
်။နှစ်သက်မှာကျွန်တော်တို့မြန်မာပြည်သူပြည်သားတွေအကုန်လုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့စီကံရှိရှိနဲ့တိုင်းပြည်ရဲ့ကောင်းကျိုးကိုအစိုးရနဲ့အတူတူဆောင်ရွက်နိုင်ကြပါစေလို့ပြီးလို့ရှိရင်လည်းကျွန်တော်တို့တပ်မတော်သားတွေနဲ့တပ်မတော်နဲ့ပြည်သူလည်းစီစီလုံးလုံးနဲ့တိုင်းပြည်အကျိုးဆောင်ရွက်နိုင်ကြပါစေလို့ဆုတောင်းပါတယ်ရှင်
။ရန်ကုန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်စစ်မောင်ကမဲပေးရွေးချယ်ပေးခဲ့ကြတဲ့ပြည်သူတွေနဲ့အတူတိုင်းပြည်ကောင်းကျိုးအတွက်ဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ
်ဒီနှစ်တစ်နှစ်ကနှစ်သစ်တစ်ခုကိုပြောင်းတိုင်းပြောင်းတိုင်းပေါ့နော်ပြီးခဲ့တဲ့နှစ်ဟောင်းကိုကျမတို့ပြန်လှည့်ကြည့်ဖို့အခွင့်အလမ်းတစ်ခုလည်းရတယ်ပြီးခဲ့တဲ့နှစ်ကလည်းကျမတို့စိတ်ခေါ်မှုအသက်ပါပဲရွေးကောက်ပွဲကိုဖျက်ရမယ်ပြင်စရာတွေရှိမယ်ဒီဘက်ခေတ်မှာကျတော့လည်းအခုဒီနှစ်ကိုပြောင်းတဲ့အခါမှာလည်းဒီတိုင်းပဲအစိုးရအသစ်တရက်အနေနဲ့ကျမတို့တာဝန်ယူမှုတာဝန်ခံမှုတွေပို့ပြီးတော့ကြီးဝါပြီတာဝန်ယူမှုအသစ်တာဝန်ခံမှုအသစ်တွေစိတ်ခေါ်မှုအသစ်တွေကိုဆက်ပြီးတော့ရင်ဆိုင်ကြရအောင်မယ်အဲ့အတွက်ကြောင့်မလို့ကျမတို့အင်အားအသစ်တွေနဲ့ပြည့်စုံကြပါစေကျမတို့အစိုးရကြီးပဲမဟုတ်ဘူးအခုဒီမဲပေးရွေးချယ်လိုက်တဲ့ပြည်သူလူထုကိုနိုင်ကလည်းအစိုးရနဲ့ထက်တူထက်မြပဲရှိနေကြမယ်လို့ကျမမျှော်လင့်နေကျမတို့ဒီအစိုးရအသေးရဲ့ဒီပြည်ပင်ပြောင်းလဲမှုတွေကိုပြည်သူလူထုကိုနိုင်ကလည်းပူးပေါင်းနိုင်ပါကြလိမ့်မယ်လို့မျှော်လင့်နေအဲ့ဒီအတွက်အားလုံးစိတ်ချမ်းသာခြင်းကိုကျမချင်းနဲ့ပြည့်စုံနိုင်ကြပါစေ
ရန်ကုန်တိုင်းကရင်တိုင်းရင်းသားရေးရဝန်ကြီးဒေါ်ပန်းတင်စာမျိုးကအစိုးရအသစ်နဲ့အတူပြည်သူတွေအားလုံးနိုင်ငံတစ်ခုတည်ဆောက်နိုင်ပါစေလို့ပြောပါတယ
်ကျမတို့မြန်မာနိုင်ငံအတွက်မှနေထိုင်ကြတဲ့တိုင်းရင်းသားနိုင်ငံသူနိုင်ငံသားအပေါင်းအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်ဝပြီးတော့ကျမတို့အစိုးရတဲ့အဖွဲ့နဲ့အတူတက်ညီလက်ညီအရာအားလုံးကိုရင်ဆိုင်ပြီးတော့တူတူနိုင်ငံထောက်နိုင်ကြပါစေဆုတောင်းမေတ္တာပို့ပါတယ
်ကရော့ဝဲကိုရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌနဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့ပါတီဝင်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ